American ပြည်ထောင်စုရောက်နိုင်ငံခြားသားတွေရဲ့တယ်လီဖုန်းစကားပြောဆိုမှုတွေနဲ့အင်တာနက်ဆက်သွယ်ရေးတွေကိုပြည်ထောင်စုအစိုးရကဝရမ်းမလိုပဲကြားဖြတ်နားထောင်ခွင့်ပြုတဲ့ဥပဒေကိုနောက်ထပ်၅နှစ်သက်တမ်းတိုးမြှင့်ရေးအထက်လွှတ်တော်ကမဲအများစုနဲ့မနေ့ကအတည်ပြုလိုက်ပါတယ် Foreign Intelligence Surveillance Act နိုင်ငံခြားသားတွေပေါ်စောင့်ကြည့်ထောက်လှမ်းတဲ့ဥပဒေကိုအောက်လွှတ်တော်ကနေဒီနှစ်စမ်းပိုင်းလုံးကအတည်ပြုခဲ့ပြီးဖြစ်ပါတယ်မနေ့ကတောက်ကြနေ့ကတော့ Senate အထက်လွှတ်တော်မှာပါတီကြီးနှစ်ခုစလုံးကအထူးထောက်ခံခဲ့ကြရမှာ83ပဲ23ပဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်အခုတော့ဒီဥပဒေကိုသမ္မတဥပမာကလက်မှတ်ရေးထိုးပြဋ္ဌာန်းတင်ပြထားပြီးဖြစ်ပါတယ်ဒီဥပဒေကို2000တခုနှစ်စက်တင်ဘာ17ရက်နောက်ပိုင်းမှာပြဋ္ဌာန်းခဲ့တာပါ American ထောက်လှမ်းရေး Agency တွေကအကြမ်းဖက်သမားတွေနဲ့ဆက်သွယ်နေတယ်လို့မတင်ကြတဲ့သူတွေကိုထောက်လှမ်းနိုင်ဖို့အတွက်ပြဋ္ဌာန်းခဲ့တာလို့ဆိုပါတယ်ထောက်လှမ်းသူတွေကတရားရေးဌာနရဲ့သဘောတူညီချက်မလိုပဲကြားဖြတ်နားထောင်လို့ရတဲ့အတွက်အစိုးရကဒီဥပဒေကိုအလွယ်သုံးစားလုပ်နိုင်တယ်ပြည်သူတွေရဲ့အတွင်းရေးနဲ့ကိုယ်ရေးကိုယ်တိုင်ကိစ္စရပ်တွေမှာအနှောက်အယှက်ဖြစ်နိုင်တယ်လို့အကဲခတ်တွေကဝေဖန်နေကြပါတယ်ရှင်